စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံဒေသတချို့မှာပြည်တွင်းစစ်တွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘောဒီးယားကအကြံဉာဏ်တွေပေးလိုပါတယ်လို့နိုဝင်ဘာ23ရက်ဗိုလ်ထုတ်နေမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောဆိုသွားပါတယ်
။ယင်းတိုင်းတည်းနေနိုင်စွာတဲ့ဖြစ်ယုတ်တိထော
မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကိုဦးတည်နေပါပြီ။တချို့ဒေသတွေမှာတော့ပြည်တွင်းစစ်ဖြစ်နေပါပြီ။အနည်း30ကြာပြည်တွင်းစစ်တန်းခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံနိုင်နေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ငြိမ်းချမ်းရေးခိုင်မြဲဖို့နဲ့စစ်ပြေးကာလနိုင်ငံပြန်လည်တည်ဆောက်ရေးအတွေ့အကြုံတွေကိုမျှဝေလိုပါတယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအစည်းအဝေးအဖွင့်အမိန့်ခေါ်မှာပြောကြားသွားတာပါ။လွန်ခဲ့တဲ့10နှစ်လောက်ကပဲအရှိတောင်အာရှမှာပြည်တွင်းစစ်ကင်းမဲ့ဆုံးတမမဟုတ်သဘောထားကွဲလွဲမှုကင်းမဲ့တဲ့ဆုံးတမဖို့ဟွန်ဆန်ကအကြံပြုခဲ့တာပါ။အဲ့ဒီကာလတုန်းကတော့ဒေသတွေမှာပြည်တွင်းစစ်ပြန်လည်ပေါ်ပေါက်လာမယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေထင်မှတ်မထားခဲ့ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားပါတယ်။အစီအဝေးကိုမြန်မာကိုစားပြုသူမပါဘဲကမ္ဘောဒီးယားနိုင်ငံမှာပုံထိုးနေမှာကျင်းပခဲ့တာပါ။ဒီအစီအဝေးမှာအာဆီယံမိဘနိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တရုတ်ကာကွယ်ရေးဝန်ကြီး Wife Hero အပြင်တောင်ကိုရီးယား၊ဂျပန်၊အိန္ဒိယ၊ Australia ၊ New Zealand နဲ့ Russia တို့ကိုယ်စားလှယ်တွေတက်ရောက်လာကြပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ဖြစ်ခဲ့တာကြောင့်အာဆီယံထိပ်တည်အစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရာကိုစားပြုခွင့်မပေးဘဲထားတဲ့အပြင်တခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုကိုစားပြုခွင့်စင်စားဖို့ပြီးခဲ့တဲ့အာဆီယံထိပ်တည်ညီလာခံကဆုံးဖြတ်ခဲ့ပါတယ်။အခုလိုအာဆီယံကာကွယ်ရေးအစည်းအဝေးမှာမြန်မာကိုချဈင်းလက်ထားတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။